ဟုတ်ကဲ့ကွန်မြူနီတို့အခုဒီစွာဆဲကျိုးပြီးနောက်ပိုင်းအခြေအနေပေါ့နော်ပြောပြခြင်းတယ်လို့ဆက်သွယ်လာလို့လေအဲ့တော့ဘယ်ကိစ္စအဓိကပြောခြင်းတာလဲခင်ဗျာ
ပြောပြခြင်းတာအဓိကအချက်ကဒီစွာဆဲတည်ဆောက်မှုစီမံကိန်းက1999ခုနှစ်ကနေတည်ဆောက်ပြီးတော့2009ခုနှစ်မှာစပြီးတော့ရေလောင်တာကိုရေလောင်တဲ့အချိန်မှာဒီကတာကပထမတစ်ချိန်ဆယ်ဖွင့်ပွဲမတိုင်ခင်အရင်လေးမှာတည်ကြခဲ့ဘူးတယ်အဲ့တော့ဒီစွာဆဲရေဝဲ area တွေကနေပြီးတော့မှချွေပြောင်းလာတဲ့ကြေးရွာက3ကြီးရေကောင်တို့ရေကျွန်တော်စုရေဒီ3ရွာချွေပြောင်းလာခဲ့တယ်စေဆိုးရလက်ထက်ကနေချွေပြောင်းလိုက်တဲ့အပေါ်မှာအခုဆက်ပြီးတော့ကျွန်တော်စုရွာဆိုလို့ရှိရင်ရေသေးဆက်ပြီးတော့ခံရတယ်ခံရတဲ့အပေါ်မှာအင်ဂျီ60နဲ့5လုံးလောက်ကိုပျက်စီးဆုံးရှုံးသွားတယ်ဗျအဲ့တော့အဲ့အပေါ်မှာနိုင်ငံတော်အစိုးရသက်ဆိုင်ရာဝန်ကြီးဌာနကနေပြီးတော့တာဝန်ယူမှုတာဝန်ခံမှုနဲ့ပြစ်စ်ပြီးတော့မှပြန်လည်ထူထောင်ရေးအတွက်ကိုလုပ်ပေးဖို့လိုအပ်နေပြီ
သူတို့စီးရင်နေပါလိမ့်မကောက်ဘူးလား
သက်ဆိုင်ရာဝန်ကြီးဌာနကနေပြီးတော့မှဒီကျွန်တော်စုကြေးရွာတို့ဘာတို့ကိုလာရောက်ပြီးတော့မှစီစစ်တာတွေကြီးချူတာတွေမရှိသေးဘူးကိုရဲ့
ဟုတ်ကဲ့ခုနကပြောတယ်မှာအဲ့စွာဆယ်ကမဖွင့်ခင်တည့်ရက်မှာကျိုးရတယ်ဆိုတာအဲ့အကြောင်းလေးပြောပြပါဘာလို့ဖြစ်တာလဲ
ဟုတ်ကဲ့ခင်ဗျာဒီစွာဆယ်တည်ဆောက်မှုစီမံကိန်းက1998နဲ့1999မှာစတာဗျ2000ခုနှစ်မှာစပြီးတော့ရေလောင်တယ်ရေလောင်ပြီးလို့ဇူလိုင်လ29ရက်နေ့လောက်မှာအဲ့ဒီစွာဆယ်ဒီဘူလွဲ့ဒီစတီဝေးကိုရေကျော်တဲ့အချိန်မှာပဲအဲဘဲတော်ကြီးကပဲ့ကြသွားခဲ့တယ်။အဲဘဲတော်ကြီးပဲ့ကြသွားတဲ့ဥစ္စာကိုစွာဆဲဖွင့်ပွဲက30ရင်းနေမှာဖွင့်မှာဆိုတဲ့အခါကျတော့အဲ့ဒီဘဲတော်ကြီးကိုအ мян ဆုံးအကြီးကြီးလွန်နဲ့ဖောက်ပြီးတော့မှခန်းလွန်နဲ့ဒီကွန်ကရစ်သားကိုဖောက်ပြီးတော့မှဆက်ရန်ရနဲ့ဝင်ကျိုးနဲ့ဆွဲပြီးတော့မှပြန်ထောက်ပြီးတော့မှဘီလက်မြေတုတ်ပြီးတော့မှဆက်ပြီးစည်းပါပြီဆိုပြီးတော့မှအနှံခဲ့တာဗျ။အဲ့တော့ဟိုဥခင်ညွန်လက်ထက်ကပေါ့ဥခင်ညွန်လက်ထက်ကနေပြီးတော့ဒီဆဲကိုဖွင့်ပွဲလုပ်ခဲ့တယ်။အဲ့ဒီတုန်းကစွာဆဲကိုစတီဝေးကိုတီဆောက်ခဲ့တာက AE ဥတင်လို့အောင်အဲ့ဒီအပေါ်မှာခိုင်ခန့်မှုမရှိတဲ့အပိုင်းတွေလည်းပါတယ်။နောက်ကျွန်တော်တို့တမန်ကအခြားသောဆဲတွေနဲ့မတူဘူးမြေသားတမန်ဖြစ်တယ်။မြေသားတမန်ဖြစ်တဲ့အတွက်ကြောင့်မို့လို့ဆဲအတွင်းမှာထွန်ရက်လောက်ကင်စားတောင်းနေတာတွေရဲ့နောက်ကြံတဲ့ဟိုတေဝါခုတ်လောက်ကင်စားတောင်းနေတဲ့မြေပြုတ်ဖုန်နေတာတွေရဲ့နေကဒီဆဲကနှုံးကတစ်နှစ်ကိုဧကပေါင်းများစွာလောက်ကိုတိုးတိုးပြီးတော့မှနှုံးကတိုးတက်လာတယ်။တိုးတက်လာတဲ့အပေါ်မှာရေတိုက်စားမှုကလည်းအန်ဒီရကပူပူပြီးတော့များလာတယ်အဲ့လိုကြီးလာတဲ့အတွက်ကြောင့်မလို့ဒီဆယ်ကထိခိုက်မှုတန်ကိုမခံနိုင်တော့တာလို့ကျွန်တော်တို့သုံးသပ်လို့ရတယ
်ဝင်းကျိုးဆိုတာဘာကိုပြောတာလဲ
ဝင်းကျိုးဆိုတာတန်ချိုးကြီးပေါ့သတိဝင်းကျိုးပေါ့ကျွန်တော်တို့ဟိုဆိုင်ကယ်တို့ဘာတို့မှပြိမ့်မှာပါတဲ့ကျိုးလို့ပေါ့အကြီးကြီးပေါ့အဲအဲ့လိုကျိုးမျိုးကြီးနဲ့ဒီကွန်ကရစ်သားကိုလွန်နေဖောက်ပြီးတော့မှဟိုဘက်ကနေပြန်ထူပြီးတော့မှထွဲပြီးတော့မှအဲဝင်းကျိုးကိုမြေကြီးထဲမှာညှို့ပြီးတော့အဲ့ဘော်ကနေမြေဖြိပြီးတော့မှဒီဆယ်ကြီးကိုဖုံးခဲ့တာဗျာ
အဲ့တော့မဖွင့်ခင်မှာအဲ့လိုကျိုးသွားတဲ့ဟာကိုဟုတ်လားဒီလက်ပူတိုက်ပြင်ပြီးတော့ဖွင့်လိုက်တယ်ပေါ့နော်အဲ့ဖွင့်ပြီးတဲ့နောက်ပိုင်းရောတေချာပြန်ပြင်တာတွေဘာတွေမရှိဘူးလား
အဲ့ဒီဥစ္စာကြီးကိုဖွင့်ပြီးတဲ့နောက်ပိုင်းကိုပြန်ပြီးတော့မှဟိုတီဆောက်ပြီးအစ်စ်မုံးမှပြန်ပြင်စင်တာတို့ဘာလို့ဆိုတာကမရှိဘူးဗျအခုလက်တွေ့တက်ကရကျွန်တော်တို့တက်တီထောက်ထားနဲ့ဒီဝင်ကျိုးကြီးနဲ့ဆွဲပြီးတော့မှထူထောင်ထားတဲ့ဆိုတဲ့ဥစ္စာကိုတက်တီပြင်ပြဖို့ကျွန်တော်တို့လိုအပ်တယ်လိုအပ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့သွားရောက်တည်င်းယူဖို့တပ်ပုံရိုက်ဖို့ဆိုတဲ့ဥစ္စာကိုအခုဆိုတော့အခါကျတော့ပြည်သူလူထုတွေကိုဒီသွာလာခွင့်ပိတ်ထားတယ်ဗ
ျရေဘေးတင့်သွားတဲ့ရွာတွေပြည့်ပြန်လဲထူထောင်ရေးကိုဘယ်လိုလုပ်ပေးနေတာတွေ့ရလဲ
ပြန်လဲထူထောင်ရေးကိုကပရာဟိတအဖွဲ့ကြီးတွေကနေပြီးတော့ဒီရွာတွေကိုတော့လာပြီးတော့မှယာယီမိုးကတဲတို့ဘာတို့ထိုးပေးနေတာရှိတယ်ဗျဒီ31ရက်နေ့ကပြည်တော်စုဝင်ကြီးဦးအောင်သူလာတယ်ဗျကျွန်တော်တို့တိုင်းဝအောက်စုမှာဆုံးရှုံးသွားတဲ့လေယာဉ်မြေတွေတဲဖုံးသွားတဲ့လေယာဉ်မြေတွေရေစီးသွားတဲ့လေယာဉ်မြေတွေအတွက်ကိုလာရောက်ပြီးတော့မှပြောကြားသွားတဲ့ဇာတ်ကအာမလုံလောက်ဘူးလို့ကျွန်တော်တို့အနေနဲ့မြင်လို့ရတယ်။သူပြောထားတဲ့စကားပေါ်မှာကဒီစဲဖုံးသွားတယ်၊နှုံဖုံးသွားတယ်၊ဆုံချုံသွားတယ်ဆိုတဲ့လေယာဉ်မြေတွေကိုပြန်လဲစိုက်ပျိုးနိုင်အောင်လုပ်ပေးပါမယ်။နောက်ပြီးတော့နွေရာသီစပားစိုက်ပျိုးနိုင်အောင်လည်းသူတို့ပြန်လဲစီစဉ်ဆောင်ရွက်ပါမယ်လို့ပြောထားတယ်။အဲ့တော့အဲ့စကားနှခွန်းလောက်နဲ့ကကျွန်တော်တို့ကမလုံလောက်ဘူး။ဘာကြောင့်ဒီစကားကပြောရတာအောင်ဆိုတဲ့ခါကျတော့ဒီအုပ်စုအတွင်းမှာရောဒီရေဖြိသွားတဲ့ကြေးရွာ80နဲ့5ရွာမှာဆုံချုံသွားတဲ့လေယာဉ်မြေတွေအားလုံးဟာကျွန်တော်တို့အမြင်နဲ့ပြောရလို့ရှိရင်အင်္ဂါတော့အစိုးရကနေပြီးတော့မှအစိုးရစီစိုက်ပျိုးရေးစရိတ်ဆိုပြီးတော့မှလေတေကောက်ကိုတသိန်းခွဲထုတ်ယူထားပြီးဖြစ်တယ်။အဲ့တော့လေတေကောက်ကိုတသိန်းခွဲထုတ်ထားတဲ့ဥစ္စာကကျွန်တော်တို့ကလေသမားတွေတောင်းတူလေသမားတွေကအချွေးတွေတင်သွားပြီ။နောက်နေ့မှတရက်နေ့မှဒီကုမ္ပဏီတွေကိုလွတ်လိုက်တဲ့အပေါ်မှာကလည်းဒါအလွန်မတန်ဆိုးဝါးတဲ့ဥစ္စာကြီးတစ်ခုဖြစ်တယ်ဗျ။ကုမ္ပဏီတွေကနေပြီးတော့လေတေကောက်ကို9000နဲ့6ခပေးတယ်။အဲ့လေတေက9000ထောက်ခပေးရဆိုကျွန်တော်တို့ပြည်သူလူထုတောင်းတူလေသမားတယောက်ကနောက်ထပ်တသိန်းထပ်ဆိုင်ပြီးတော့မှကျွန်တော်တို့ကရင်းနှစ်တူဝါကိုထိုးပုံစံမျိုးတသိန်းထပ်ဆိုင်ပြီးတော့မှအစိုးရကိုပြန်ကျော်ကြေးပေးရမယ့်ပုံစံမျိုးဖြစ်နေတယ်ဗျ
။ကုမ္ပဏီတွေလွှတ်လိုက်တယ်ဆိုတာဘယ်လိုသဘောလဲ။ကုမ္ပဏီတွေကဘာလုပ်ခိုင်းလိုက်တာလဲ
company တွေကတော့ site view company တွေသူတို့ရဲ့အညီအမာတွေမပေါ်ပြခဲ့ဘူးတိုင်းဝအုပ်စုမှာဆုံးရှုံးသွားတဲ့လေယာဉ်တွေအတွက်ကိုအခုနိုင်ငံတော်အစိုးရအနေပြီးတော့မှဆင်ပြောင်းဝင်ကြီးဌာနနဲ့ဒီအောက်ရှေ့မှာရှိတဲ့လေတွေကိုစက်ရန်တရားနဲ့ဒိုဇာတို့ကျွန်တော်ဖက်ဖိုးတို့နဲ့တဲ့နှုံးတွေကိုမှရှောင်းနဲ့ထိုးချပြီးတော့မှပြန်ဖယ်နေတာရှိတယ်အဲ့ဖယ်နေတဲ့အပေါ်မှာမိကွက်လက်အပေါ်မှာသူတို့ကဒီ company တွေကနေအထက်ကနေပြီးတော့လွှတ်လိုက်တာတောင်သူတွေပေါ်မှာသဘောထားရယူပြီးတော့မိမိတို့လောက်ကင်လို့ရတယ်ဟဲ့ဆိုလို့ရှိရင်လောက်ဆိုတဲ့သဘောပဲဗျအဲ့တော့သူတို့ကရောက်လာပြီးတော့မှကျွန်တော်တို့တောင်သူတွေကိုအစည်းအဝေးခေါ်လိုက်တယ်အစည်းအဝေးခေါ်လိုက်ပြီးတော့မှကျွန်တော်တို့တောင်သူတွေတွားပြီးလေ့လာတဲ့အခါကျတော့ကျွန်တော်တို့တောင်သူတွေကဆုံးချုံသွားတဲ့လေယာဉ်တွေပေါ်မှာနှင်နာကြီးပေးမှလားယော်ကြီးပေးမှလားအဲ့ဒီမျှော်လင့်ခြင်းနဲ့တွားကြတာအဲ့မှာကုမ္ပဏီကဒီတဲနှုံဖုံးသွားတဲ့လက်ရှိပေါ်နေတဲ့လေတွေကိုသူတို့ကတအေကကို9000နှုံပေးမယ်သူတို့ပတ်နေသူတို့စိုက်ပြုံးမယ်ဒါမှမဟုတ်ဘူးဆိုလို့ရှိရင်ဒီတဧကကိုသူတို့က9000ပေးမယ်ခမားတို့ကိုကျွန်တော်တို့ကစပားချပေးမယ်ဟို site ပြိုးရေးပစ္စည်းနဲ့ပတ်သက်ပြီးတော့သူတို့ site ခိုင်းတဲ့ပစ္စည်းသူတို့ site ပြိုးခိုင်းတဲ့ပြီးနံကို site မလားအဲ့လိုမျိုးလာပြီးတော့ခိုင်းတာလာပြီးခိုင်းတဲ့အခါကျတော့ကျွန်တော်တို့ကအဲ့ဒီအပေါ်မှာဒါပွဲနံတော့ဖျက်ခွင်းရရင်နစ်သူကိုဝါကူထိုးဆိုတဲ့ပုံစံမျိုးတက်ရောက်နေတဲ့အတွက်ကြောင့်မလို့ဒီအပေါ်မှာလက်မခံနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ကဒီ company တွေကိုစိတ်အပေါ်မှာသဘောမတူဘူးဆိုပြီးတော့ကျွန်တော်တို့ကပြန်ထုတ်လိုက်တာဗျတော့ဒီလေယာဉ်တွေကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒါသဘာဝဘေးလို့တတ်မှတ်လို့မရဘူးအဲ့တော့သဘာဝဘေးတတ်မှတ်လို့မရတဲ့အတွက်ကြောင့်မလို့အစင်မြောင်းဝင်ကြီးဌာနကနေပြီးတော့ပေါ့ရော်ရတဲ့အတွက်ကြောင့်ဒီဘေးကစိုက်သွားတာဖြစ်တဲ့အတွက်ကြောင့်အင်အားကြီးနဲ့ကြော်ကြီးလိုအပ်တယ်လို့ကျွန်တော်တို့မြင်တယ်ဗျ